KNU တပ်မဟာ3ထိန်းချုပ်ထားရထားတဲ့ညောင်လေးပင်ခရိုင်ထဲမှာတော့စစ်ကောင်စီတပ်ကကျေးရွာတွေကိုဝင်ပြီးတော့အသက်မပြည့်သေးတဲ့ကလေးငယ်တွေအပါအဝင်14ဦးကိုဖမ်းဆီးခဲ့ပါတယ်။အစပိုင်းတော့20ကျော်ကိုဖမ်းဆီးခဲ့တာဖြစ်ပါတယ်။အသက်ကြီးတဲ့သူတချို့ကိုတော့ပြန်လွှတ်ပေးခဲ့ပါတယ်။ဆက်ပြီးတော့ဖမ်းဆီးခံထားရသူတွေလုံးလုံးစေဘဲကိုရောက်နေတယ်လဲဆိုတာကိုမသိရသေးဘူးလို့ဒေသခံတွေကပြောပါတယ်။ဒီကြောင့် VOA သတင်းတော့မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်။
ကရင်တိုင်းရသားလက်နက်တိုင် KNU တပ်မဟာ3ထိန်းချုပ်ရာပဲခူးတိုင်းညောင်လေးပင်ခရိုင်နယ်ကအုံရှိကုံကျေးရွာအပါအဝင်ကျေးရွာတချို့ကိုစစ်တပ်ကမတ်လ20ရက်နေ့လုံးကလက်နက်ကြီးအလုံး60တဲ့မင်းနဲ့ဖိကတ်ခဲ့ပြီးတဲ့နောက်အဲ့ဒီကျေးရွာတွေကရွာသား20ကျော်ကိုဝင်ရောက်ဖမ်းဆီးခဲ့ပါတယ်အသက်မပြည့်သေးတဲ့ကလေး3ဦးအပါအဝင်14ဦးကိုတော့အခုချိန်ထိဘယ်မှာဖမ်းထားလဲဆိုတာမသိရဘူးဆိုပြီးဒေသခံတဦးက VOA ကိုပြောပြပါတယ
်အမသူရွာထဲဝင်လာတဲ့သူကလူဖမ်းသွားတာလေเออลูกยอคลีดิยอบ่อูเนตุ้ยเนลูกอกุพ้าวาพี่တော့ตွားပြီးတော့ဘုံยอยิมิยะဖတ်ရောตွားပြီးတော့အကျိုးရောင်းတရားပြီးတမန်ပြီးသူဆိုတော့ပြန်တောင်းတော့လေသူကပြန်မလှုပ်ပြီးအသက်ကြီးတဲ့လူအသက်ကြီးတဲ့လူเนี่ยပြီးခြေမတန်ဆုံးပေါ့အဲ့နှစ်ယောက်เนี่ยပဲသူကခလေးအဲ့အသက်မပြည့်နေတဲ့ခလေး3ယောက်ပါဝင်အားလုံး14ယောက်ကျန်နေရမှာအာအကြောင်းကြမ်းတော့မပြေဘူးသူကတွေ့တာเนี่ยသူကနေတွေ့နေလူကိုအကုန်လက်ဆန်းနေမှာရွာသားရဲ့ချက်လို့အကုန်ဆွတ်ပြေးရပေါ့ဆွတ်ပြေးရပြီးပြီးလက်လူအဖမ်းခံရတာပေါ့
ညောင်လေးပင်ခရိုင်ထဲမှာရှိတဲ့မုံမြို့နယ်ကြောက်ကြီးမြို့နယ်တွေကကျေးရွာ20လောက်ဟာစီးရဲလှုပ်ရှားမှုတွေကြောင့်ဘေးလွတ်ရာကိုထွက်ပြေးနေရပြီးအခုရက်ပိုင်းတွင်စစ်ဘေးဒုက္ခသည်တောင်းလောက်ရှိလာနေပါတယ်
။ဟုတ်ကဲ့အဲ့ဒါစစ်တောင်းကြီးရဲ့အရှိတ်ပကံပေါ်မှာသူကဝင်းကျန်ယူထိထုတ်နေနေပေါ့ကျွန်တော်ကျန်ယူအပိုင်ထဲမှာပေါ့တက်မှာတော့လေတူလေတူမြို့နယ်ပေါ့အမကြီးပင်စုတို့လိန်ပင်ဝဲတို့စစ်ဖျောင်းတို့ဝဲမှုတို့ဤစုတို့အလေကျွန်းတို့အဲ့ယူဟာအလုံးအဲ့ယူဟာ6ယူဟာပေါ့ဒီကတော့မနေရတော့ဘူးရွာသားရေအကုန်ချက်ပြေးနေရတာပေါ့စစ်သားလက်နက်ကြီးနဲ့ဒါလည်းပြေးပြေးနေတော့အိမ်ငါးလုံးလည်းထိကြပြီးပြည့်သေးသွားတာပါမပိန်းစလုံးစစ်တပ်ပေါ့ခမ်းမရ264ပေါ့ပိန်းစလုံးကကျွန်တော်ညောင်လေးပင်ကြော်ဝိုင်းရင်ပိန်းစလုံးကအချက်ကြီးအနေပေါ့ရွှေချင်းချက်ကြီးပိုင်နေမှာပါမှာပေါ့အားလုံးရွာရေဆိုရင်တော့မှအင်းပြီးကြီးရွာတို့ရေတုံးကုန်းကြီးရွာတို့ခင်ကန်းလက်ကြီးရွာတို့အဲ့ရွာသားရေအဲ့စစ်သားစကန်းထိုင်နေတဲ့ဟာတို့မနေရတော့ထွက်ပြေးရတယ်ပေါ့လို့ဆန်ရမကတော့ကျွန်တော်ဒီမိုးပမာဆိုတဲ့ဒီရောင်မသာအုပ်စုစုကိုသိရလားအဲ့ဘက်ဒီရွာရောင်မသာရွာဟိုဟိုက်နာမရှိတဲ့ရွာပေါင်းစုံပေါ့အဲ့ညာရွာကြီးအကုန်လုံးအခုချိန်ကြီးထွက်ပြေးနေရတာရွာကိုပြန်မဝင်ရဘူးလေစစ်ဘေးဆောင်တော့အခုလောဆယ်အဲ့ရွာ6ရွာပဲ3000ကျော်ကျွန်တော်တို့ဒီဘက်မှာလည်း3000ကျော်အားလုံးစုစုသိစစ်ဘေးဆောင်က1000ကျော်ရှိတယ်မှာရှိတယ်မှာ
အခုဆိုရင်စစ်တပ်နဲ့ KNU KNL PDF ပူးပေါင်းတပ်ဖွဲ့တွေတိုက်ပွဲတွေဖြစ်ပွားနေတာကြောင့်ကရင်ပြည်နယ်ထဲမှာစစ်ဘေးရှောင်3000ကျော်ရှိနေပြီးတနေ့တခြားပိုတိုးလာနေတယ်လို့လည်းစစ်ဘေးဒုက္ခသည်တွေကိုအကူအညီပေးနေသူတွေကပြောပါတယ်ရှင်